စခိုင်းပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာရာနဲ့ချီတဲ့အကြံဖက်သမားတွေကရဲကင်းစခန်းကိုထောက်ဝိုင်းတာမျိုးဆက်ရှိနေတာကြောင့်လုံခြုံရေးကိုတိုးမြင့်ဆောင်ရွက်နေရတယ်လို့မြို့နယ်ရဲအရာရှိတအူးကပြောပါတယ်။မောင်တော်မြို့ပေါ်နဲ့ရှင်ချေဖုံးတဝိုက်မှာစာတင်ကျောင်းတွေပိတ်ထားလိုက်ရပြီးတော့ရင်းဆိုင်အတော်များများပိတ်ထားရတာကြောင့်လာမယ့်ရက်ပိုင်းအတွင်းအစာရေစာအတွက်စိုးရိမ်နေကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မြင်းမြန်းစုံစမ်းထားတဲ့ကိုညောင်ဝဲအောင်ကပြောပြထားပါတယ်ရှင်
။မောင်တော်မြို့နယ်မြင်းလို့မြို့မှာဩဂုတ်လ26ရက်မနေ့9နိုင်လောက်ကဒေသခံမွတ်စလင်တွေသူတို့အိမ်တွေကိုသူတို့မီးရှို့ကြတာကြောင့်လူညုံရေးတပ်ဖွဲ့ဝင်တွေကနေမြေစိုးမိုးရေးတွားရောက်လုဆောင်စဉ်မှာဘင်္ဂလီအကြမ်းဖက်သမား150လောက်ကဓားတွေကန်ဆောင်ပြီးဝိုင်းဝန်းပိတ်ဆို့တဲ့အတွက်ပြစ်ခတ်ရှင်းလင်းခဲ့ရကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်တပ်မတော်နဲ့ရဲတပ်ဖွဲ့ကတည်ငြိမ်အေးချမ်းရေးဆောင်ရွက်နေတယ်ဆိုပေမဲ့မောင်တော်ဘူးသီးတောင်ရသေးတောင်ဒေသတွေမှာခုချိန်ထိအခြေအနေတွေမငြိမ်သက်သေးပါဘူးစနေနေ့မနေ့ပိုင်းတုန်းကမောင်တော်မြို့နယ်မြို့တကြီးရွာမှာအစွန်းရောက်အကျန်းဖက်သမားတွေကချောင်းမြောင်းပြစ်ခတ်တာဖောက်ခွဲတိုက်ခိုက်တာတွေရှိသလိုကျွန်းပေါက်ပြုစုချောင်းဝရဲကင်းကိုလည်းအကျန်းဖက်အင်အား300ထက်မနည်းကလာဝိုင်းတာတွေရှိခဲ့တယ်လို့မောင်တော်မြို့နယ်ရဲအရာရှိကြီးတူက VOA ကိုပြောပါတယ
်ဟိုဘက်မှာမြို့ကြီးပေါ့နော်အဲ့မှာပဲမြို့ကြီးဘက်မှာတော့ဒီတမရှိရေးဖို့အကျန်းဖက်တွေကပြစ်ပေးဆိုတဲ့ပြင်ပေါ့နော်ရောက်တော့ပုံးဆောင်လဲလို့ကြားတယ်ဒီဘက်မှာမောင်လေးရောတရက်ကင်းကိုသူတို့လာဝိုင်းနေစံပေါင်းပြုစုဆိုတဲ့လေခါကောင်စကားကိုမနေ့မနေ့ရှင်တိုင်းကအစ်စပတ်တွေကဝိုင်းနေလို့ပြရတယ်။တရား400ကျော်လောက်ကြားတယ်။အဲလေကျော်ပဲကြားတော့ကျွန်တော်မျိုးကညာလေးကျော်ကိုယ်တိုင်အခုလုံးရရှိပါတယ်
။အကျမ်းမဲ့သမားတွေရဲ့လမ်းတကားမိုင်းထောင်တိုက်ခိုက်မှုတွေကြောင့်ဒေသခံတွေစိုးရိမ်စိတ်ပိုတိုးနေပြီးကြီးစားရလုံခြုံတဲ့နေရာတွေကိုပြောင်းရွှေ့ခိုးလုံနေကြတယ်လို့ဒီကံရိုးပါတီမောင်နှောင်းမြို့နယ်ဆွတ်တော်မှဦးထွန်းလှစင်ကပြောပါတယ
်လက်မမိုက်တော့ပါလေလို့ရှိတယ်သူတရားရုံပေါ့နောက်ကျွန်တော်တို့ဒီလက်နဲ့မလဲတောင်းတယ်အဓိကတော့ရတာတော့တော်လေးတော်တာတော့မရှိဘူးကဒီနေရာလေးမှာလည်းမတဲ့တက္ကသတို့ရေးတိုင်းတို့ကားလို့ဆိုတော့သူကိုယ်ရတယ်အင်းလူရေးဆိုရင်စကတော့သူတားပါတယ်တလက်တည်းလေးပါလာတယ်အုပ်စုလို့များတယ်ဆိုတော့သူဟိုတလုံးကလည်းသူတို့တက်လို့ရှိရင်တော့ဒီရာရာတတတက်ကမအကုန်လုံးထုတ်ပြလိုက်တယ်ဆိုတော့ရှင်းတော့တော့သူတို့အဲ့အနေရှိရပေါ့သူအလုပ်ကြရတာအလေးကင်းနေလို့လာရှိကြ
အခုလိုရက်ဆက်အကျန်းဖက်တိုက်ခိုက်မှုတွေကြောင့်မောင်နှုံမျိုးမှာဈေးနဲ့ကြောင်းတွေပိတ်ထားရတယ်လို့မောင်နှုံမျိုးနဲ့ရဲအရာရှိကပြောပါတယ
်ရက်ရှိကတော့ဈေးဆိုင်ကလည်းတိုင်းသားတွေရောဝင်ရည်ရဲ့ဆိုင်တွေရောမပိတ်ရဘူးလူဝါကမလဲပိုင်းဈေးတစ်ရှင်လောက်ပဲရောက်ရဝေးကြတာပေါ့အဲဈေးမှလည်းတော့လူဆွဲရှိပါတယ်ဈေးမှလေးလေးပက်ကင်းနဲ့လုပ်ပေးတယ်ဟိုဖြစ်စဉ်ဖြစ်ပေါ်ရတာကနေပြီးတော့လောဆယ်တော့ရှိရလေးနဲ့စားတော့ရကိုရရှိကြတော့ဟိုခဲခဲလို့ရှိလာတယ်ရုပ်ကြောယူစားတယ်။သတိရောင်းတယ်တော့မျိုးတော်ကျောင်းလေးဒီမဖွင့်ဘူးလင်းမလေးကြိုင်းဆိုရင်ဖွင့်မဖြစ်ပါဘူး
။မောင်တော်မအချင်းလေးတွေဒီအတိုင်းဆက်ဖြစ်နေရင်လာမယ့်သတင်းပတ်အတွင်းအစာရေစာပြတ်တော့မှာကိုစိုးရင်ရာကြောင်းဦးထွန်းလှစိန်ကပြောပါတယ်
။ကျွန်တော်တို့လည်းအခုကတော့ကုန်ဆောင်ပြည်လောင်းတဲ့စားနေကုန်စည်မရှိတော့ဘူး။ကုန်စည်ကတော့ငါးလို့တော့တခြားဟိုကဒီအမင်းလေးလို့ပါတော့မရှိတော့ဘူး။ကုန်ဆောင်ပြည်တော့ကျန်းနေတဲ့စားကွဲအဲ့ဒါလည်းဒီရှေ့လာမယ်တောင်းရရဆိုတော့ကျွန်တော်တို့လည်းဆုံးမအခက်ကြီးရှိလာတယ်။ကျွန်တော်တို့ကတော့နည်းနည်းဆက်သွယ်ရတာမှတော့ဒီလိုမှတော့ဟိုရိတ်ကဆိုင်ရှိတယ်မှတော့ပြီးပြီရှိတယ်။ဒီကြေကလည်းဆလာဆလာရိတ်ကပြီးမှုတော့ရိတ်ကတွေဥစ္စာတွေရှိတယ်။ပြေကြတာလည်းရှိတယ်
။ဒီကမျိုးပိုင်းဒေသကအစွန်းရောက်အကျန်းဖက်သမားတွေဟာနေမြေတိမ့်ပိုက်လို့တဲ့ဆန္ဒနဲ့ဒီလိုတက်ခတ်မှုတွေလှုပ်လာတာဖြစ်တယ်လို့မောင်နှောင်းမျိုးနယ်ရဲအရာရှိကြီးကပြောပါတယ
်။အဲ့လိုသရှင်နဲ့တပင်နဲ့မှအစီအမံချက်တော့လောက်တာနေနေတခုတော့ပြေလို့လောက်တာပဲ
ဆရာတို့သတင်းကြိုရပါသလား
အဲသတင်းကြီးကြိုချရတယ်မရဘူးကြိုရရတယ်ဘာမရလဲဆိုသူတို့ကဘာသာရေးနဲ့ပတ်သက်လို့သူတို့တသိတဲ့တင်နေလို့ဆိုမရဘူးကြိုရတယ်တော့ဥပဒေရတယ်မရတာများ
ဒီအခုအကျန်းဖဲတက်ခိုက်မှုကဒီဒေသခံဘင်္ဂလီတွေကလောက်တာလားဒါမှမဟုတ်ရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာတဲ့လူတွေကတိုက်တာလား
ဒီကနေ့ဆိုတော့ဒီဒီမြေဘူးလေးကောင်လေးရှိတယ်ဒီကောင်အပြစ်နဲ့ဟိုရေစုံတစ်ခုခုနဲ့ဒီကထွက်နေပြီမလာတော့ဘူးအဲ့မှာလေအဲ့ဘက်နေမှာခံရရပြန်လာတယ်အဲ့အဲ့လိုဆိုပေါ့ဆောင်းသေးနေပြီးတော့တစ်ခါနေမှာပဲဒီနေ့တက်တယ်ဒီကနေ့ကဒီလိုဒီကပုဂ္ဂိုလ်တွေပါတယ်လို့ပြရတယ်သူကအဲ့မှာဒီနေ့နေကြတော့အဲ့လိုမျိုးသူတို့ပါတယ်လို့ပြောပြရတယ
်ဒီအကျန်းဖက်တက်ခိုက်မှုဖြစ်စဉ်ဖြစ်လာတော့ကျမတော်ကနေပြီးတော့ဟိုအင်အားတွေတက်ပြီးတော့တိုးချလာမယ်အနေထားရှိပါလား ဟုတ်ကဲ့ဩဂုလ25ရက်ညပိုင်းတုန်းကလေရတိတော်မြို့နယ်အထက်900ဦးစုစင်အိုးကြီးရွာတွေကိုဗင်္ဂလီအကြမ်းဖက်သမားအင်အား900လောက်ဝင်ရောက်ဖို့စူးစမ်းခဲ့တာကြောင့်ကြီးရွာသားတွေနဲ့လူညုံရေးတပ်ဖွဲ့ဝင်တွေကပြန်လည်ခုခံခဲ့ပြီးလက်ရှိမှာတပ်မတော်စစ်ကြောင်းတစ်ခုတွားရောက်ပြီးလူညုံရေးဆောင်ရွက်ပေးနေကြောင်းတပ်မတော်ကာကွယ်ဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။